ီးခဲ့တဲ့ရက်ပိုင်းအတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားသတင်းတပုတ်ပေါ်ထွက်လာတာကတော့ဒီအဝေးရောက်ညွန်ပေါင်းအစိုးရ NCGUB ရဲ့လို့ကျွန်တော်တို့ဒီမှာအမေရိကန်အခြေစိုက်ပြီးတော့ဖွဲ့စည်းထားတဲ့စင်မြိုင်အစိုးရရှိနေတဲ့အချိန်မှာပဲဒီထိုင်းနိုင်ငံအခြေစိုက်ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUB ကနေပြီးတော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်လက်တွေ့အကောင်အထည်ဖော်ဖို့ဒီအမျိုးသားညီညွတ်ရေးအစိုးရ National Unity GovernmentNUG ဆိုပြီးတော့နောက်ထပ်အဖွဲ့အစည်းတစ်ခုဖွဲ့စည်းတော့မယ်လို့ကြေညာလိုက်တဲ့သတင်းပဲဖြစ်ပါတယ်။အခုလို NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ရှိနေပြီးတဲ့အချိန်မှာအခုလို့အမျိုးသားညီညွတ်ရေးအစိုးရဆိုပြီးတော့နောက်ထပ်အဖွဲ့တစ်ဖွဲ့ထပ်ပြီးတော့ပေါ်လာမယ်ဆိုတဲ့အတွက်ကြောင့်မို့လို့ဒီအဖွဲ့အစည်းတွေဂျာတန်းမှာသဘောထားအယူအဆတွေကွဲပြားကုန်ကြပြီလား။ဒီလိုတွေအဖွဲ့တွေကွဲကြပြဲကြဆိုလို့ရှိရင်တော့နာဖစစ်အစိုးရကစိတ်ကိုဝန်သားအားရလက်ပေါင်းခန့်နေတော့မှာပဲဆိုပြီးတော့ဒီမြမဒီမိုကရေစီလှုပ်ရှားနေကြသူတွေဂျားထဲမှာပြောစံထူစံနေလဲကျွန်တော်တို့ကြားနေရပါတယ်အဲ့တော့ဒီကိစ္စကိုကျွန်တော်တို့ဒီကနေ့စကဝိုင်းမှာဆွေးနွေးဖို့အတွက်အခုကျွန်တော်ဧည့်သည်တော်၃ယောက်ကိုဖိတ်ကြားထားပါတယ်အင်္ဂလန်နိုင်ငံအခြေစိုက် NLD LA အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေဗြိတိန်နိုင်ငံဥက္ကဋ္ဌဒေါက်တာဦးဝင်းနိုင် ABSEF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မတော်ဥက္ကဋ္ဌဟောင်းတဦးဖြစ်တဲ့ဦးထောင်အောင်ကျော်နဲ့အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းဆန်ဖရန်စစ္စကိုမြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘီလင်အမှတ်၁မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်လက်တို့ကိုဖိတ်ကြားထားပါတယ်။အဲ့တော့အခုဒီနောက်ဆုံးပေါ်ထွက်လာတဲ့ဒီသတင်းနဲ့ပတ်သက်ပြီးဘယ်လိုသုံးသပ်မိတယ်ဆိုတာကျွန်တော်ဥဝင်းနိုင်ကိုဥစွာပထမမေးကြည့်ချင်ပါတယ်ခင်ဗျ။ဒီကိစ္စပေါ်မှာဘယ်လိုများမြင်ပါသလဲခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အခုလက်ရှိမြန်မာနိုင်ငံကြီးအခြေအနေလက်ရှိဖြစ်နေတဲ့ဟုတ်လားဒီလွတ်မြောက်နယ်မြေမှာရောက်နေကြတဲ့အဲကျွန်တော်မြန်မာပြည်လွတ်မြောက်ရေးဟုတ်လားမြန်မာပြည်ဒီမိုကရေစီရရှိတဲ့လူ့ခွင့်ရရှိဖို့လုပ်နေကြတဲ့ပုဂ္ဂိုလ်တွေရဲ့အခြေအနေအားလုံးကိုကျွန်တော်တို့တုံ့တက်ပြီးတော့မှန်မှန်ကန်ကန်ဘက်ဆုံးတောင်းဆိုနဲ့ကြည့်ပြီးကျွန်တော်တို့တုံ့တက်ပြီးတော့ပြောဆိုဖို့လိုပါတယ်။ဘာဖြစ်လို့ဆိုရင်အားလုံးသိနေတဲ့အတိုင်းပဲဒီကမ္ဘာလုံးကလည်းစောင့်ကြည့်နေတယ်ဗမာပြည်သားတွေကလည်းအင်မတန်ခံစားနေကြတယ်နေတူဟုတ်လားဒုနေနေကြီးတုံ့နေကြတယ်ဒီလိုအခြေအနေအခါမျိုးမှာကျွန်တော်တို့ကဒီလိုတုတ်တက်နေရမှာစင်စင်ချင်ချင်နဲ့မှမှန်ကန်ကန်ကိုဘက်ဆုံးတောက်လို့တုတ်တက်ဖို့လိုတယ်လို့ကျွန်တော်ခမာဆုံးအရင်ပြောချင်ပါတယ်နောက်တစ်ခုကခုနကကျွန်တော်ပြောတဲ့အချိန်ကအရေးကြီးနေတဲ့အချိန်ဖြစ်ပါတယ်ဒီနာအဖတ်စေုပ်စုကလည်းသူတို့2030တော့သူတို့လိုချင်တဲ့ပုံစံကိုဆွဲပြီးတော့ဗမာပြည်ဒီပြည်သူပြည်သားအလုံးကိုစစ်ကြုံဖြည့်ရတဲ့သူတို့လုပ်နေတဲ့အချိန်မှာကျွန်တော်တို့ဟာအချိန်ကတိတ်တူတောင်းနေပါပြီကျွန်တော်တို့မှာတိတ်အချိန်မရှိတော့ဘူးခင်ဗျာရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်ကျွန်တော်တို့ဘက်ဆုံးကနေပြီးတော့အကုန်လုံးတက်နေတော့စုစည်းနဲ့ညီညီညာတိုက်ပါသားခင်ဒီဘက်ကအောက်မှာဖြစ်တယ်ဒီဘက်ကဒီ the last battle ပေါ့နောက်ဆုံးတိုက်ပွဲပဲနောက်ဆုံးတိုက်ပွဲကိုဘယ်လိုလုပ်ကြမလဲဘယ်လိုဟာလာခွားခွဲဝင်းဝင်းနဲ့လုပ်ကြမလဲဘယ်လိုတိုက်ကြမလဲဆိုတဲ့ကိစ္စကိုစဉ်းစားတဲ့နေရာမှာခုလိုဒီကိစ္စပေါ်ပေါက်လာတယ်ဒီကိစ္စပေါ်ပေါက်ချင်းကိုကျွန်တော်ပြန်ပြီးကြည့်မယ်ဆိုလို့ရှိရင်ဘာကြောင့်ဒီကိစ္စပေါ်ပေါက်လာသလဲဘယ်လိုပေါ်ပေါက်လာသလဲဒါလူသလားမလူသလားဆိုတဲ့သုံးချက်ကအရေးကြီးပါတယ်ခုနကကျွန်တော်ပြောတဲ့ကြံအတိုင်းပဲအချင်းကတူတောင်းနေပြီဒီအချင်းတူတူတောင်းတောင်းလေးမှာကျွန်တော်တို့ဘလောက်စုစည်းနဲ့လုပ်နိုင်မလဲညီညီညီလုပ်နိုင်မလဲဆိုတော့ကျွန်တော်တို့ကနေပြီးတော့စဉ်းစားရမယ်စဉ်းစားပြီးတော့မှဘယ်လိုလုပ်ရမလဲဘယ်လိုလုပ်ကြမလဲဆိုတော့တိုင်နိုင်မယ်လို့ဖို့လိုပါတယ်ဟာလာရှင်းရှင်းပြောရင်တော့ပုံမှန်လေးပြောမယ်ဆိုရင် NCGB ဟာကောက်ခဲ့ပါတယ်ကောင်းတယ်သူလုပ်ခဲ့တယ်သူလုပ်ခဲ့တဲ့ဟာတွေကိုကျွန်တော်ထောက်ခံခဲ့တယ်ကောင်းတယ်ဟာလာခုလည်းဆက်လုပ်နေတယ်အဲ့တို့တော့လေဒီလောက်နဲ့ဒီလိုပုံစံမျိုးနဲ့ဆက်ပြီးဒီလိုသွားလို့ရအောင်မလားရနိုင်တော့မလားဟာလာဒီလောက်အချိန်ကျဲမှာဒီလိုလုံနည်းလုံထုံလေးနဲ့ပဲကျွန်တော်သွားနိုင်တော့မလားဆိုတော့ကျွန်တော်စဉ်းစားဖို့လိုပါတယ်ဒါလည်းကျွန်တော်တွေမဟုတ်ပါဘူးအားလုံးဒီကမ္ဘာလုံးမှာရှိတဲ့အဲမြန်မာလူလည်တိုက်ပွဲကိုဝင်ပြီးတော့တိုက်ပွဲဆင်နွှဲနေတဲ့ပုဂ္ဂိုလ်တွေအားလုံးမှာတောင်းဝန်ရှိပါတယ်ခေါင်းဆောင်မှာတောင်းဝန်ရှိသလိုလက်အောက်ငယ်သားတွေမှာတောင်းဝန်ရှိပါတယ်ခုနကကျွန်တော်ပြောလို့ဘက်ဆုံးတောင်းဆောင်ကိုကြည့်တဲ့အခါမှာအကြီးကြီးဟာတူတော်တဲ့အချိန်မှာကျွန်တော်ကညီညွတ်နဲ့စုဝိုင်းတိုက်မှာဖြစ်တော့မယ်ဟာလူတူတူစုတယောက်တည်းကိုကျွန်တော်အကူအညီလို့မရဘူးဒါကြောင့်ကျွန်တော်ကဒီအရေးကြီးတဲ့အချိန်ဖြစ်တဲ့အရေးကြီးတဲ့အချိန်ကိုအရေးကြီးသလိုတိုက်ဖို့တော်တော်လာတယ်လို့ကျွန်တော်ဒီပထမအရင်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အဲ့တော့ဒီ NCGUB အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ကလည်းပဲသူတို့တက်နိုင်တဲ့နည်းလမ်းတွေနဲ့သူတို့ကောင်းမဲ့တင်တာတွေကိုသူတို့စီစဉ်ပြီးတော့လုပ်ကင်နေကြတာအားလုံးလည်းအသိပါပဲအဲ့တော့ဒီမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လောကကန်ရတာမလွဲကူဘူးဒီမြန်မာဒီမိုကရေစီရဲ့အင်အားစုတွေကလည်းပဲကမ္ဘာအနှံ့မှာနော်ဟိုရောက်ဒီရောက်နဲ့ကစင်ကရဲဟိုပြန်ကျဲနေကြတယ်ဆိုတော့လောက်ရတာမလွယ်တာတော့အမှန်ပါပဲခင်ဗျာအဲ့တော့အခုလို NCGUB ရှိပြီးသားအချိန်မှာ NUG အစိုးရဆိုပြီးတော့ထပ်ပြီးတော့ဖွဲ့လာမယ်ဆိုရင်ပို့ပြီးတော့များချုပ်ထွေးကုန်မလားလို့စိုးရင်ပူပင်နေတဲ့လူတွေလည်းပဲအများကြီးရှိနေပါတယ်ကျွန်တော်တို့ဒါတွေကြားနေရပါတယ်အဲ့တော့ NLD လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ ဥမမောင်လာကောဒီကိစ္စပေါ်မှာဘယ်လိုသုံးသပ်မိလဲခင်ဗျဟု
တ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီကျွန်တော်ပြောရမယ်ဆိုလို့ရှိရင်ပေါ့လေဒီမျိုးသားကောင်စီအဖွဲ့ဝင်ထဲမှာမန္တန်ကြီး၄ခုရှိပါတယ်အဲ့မန္တန်ကြီးကဘယ်လိုဆိုတော့ DAV ဆိုတဲ့မန္တန်တစ်ခုပါမြန်မာပြည်ဒီမိုကရက်မာမိတ်များအဖွဲ့ချုပ်ပေါ့လေနောက်တစ်ခါ NDF ဆိုတဲ့မန္တန်ကြီးပေါ့လေအမျိုးသားဒီမိုကရေစီတပ်ပေါင်းစုနောက် NDLA ဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေစသဖြင့်ပေါ့လေအခု MPUNCG ပေါ့လေပြည်သူ့ထုတ်တော်ကိုယ်စားလှယ်များအဖွဲ့နဲ့ဒီအမျိုးသားညွတ်မောင်းအစိုးရပေါ့လေဒါအားလုံးတောက်ကြီးလေးတိုင်းအကုန်ဒီကျွန်တော်ကောင်းမွန်တော့အစိုးရပေါ့လေအဖွဲ့စည်းဖို့စိုင်းပြင်းနေတယ်ဟိုကြိုးစားနေတယ်ဒါဆိုရင်နှီးထိုင်ထိုင်ဆောင်ရွက်တဲ့ကိစ္စမျိုးဖြစ်ပါတယ်။ဒါဖြစ်လို့ဆိုတော့ဒီနဝတနာအဖအနေနဲ့ဆိုလို့ရှိရင်ကျွန်တော်ဒီအစိုးရအာဏာပေါ့လေပြည်သူလူထုသဘောထားပေါ်မှာအခြေမခံဘဲနဲ့ပုတ်ချုပ်တဲ့ဒီ good government based on the consent of the people ပေါ့နဝတနာအဖရဲ့အစိုးရအဒီမိုကရေစီကိုအခြေခံတော့အစိုးရစနစ်မဟုတ်ဘဲနဲ့ကျွန်တော်တို့ဟိုဆောင်ရွက်နေတဲ့အတွက်ကြောင့်ဒီအမျိုးသားညွန်မောင်းအစိုးရအနေနဲ့ဒီပြပမှာပေါ့လေဒီကျွန်တော်တန်တမိုင်းကိစ္စတွေဆောင်ရွက်နေတာတွေ့ရတယ်ဒီတခြားပေါ့လေလော်ဘီလုပ်ငန်းပေါ့ဒီဥရောပနိုင်ငံဒီအမေရိကန်နိုင်ငံစသဖြင့်အရှိတောင်အခြားနိုင်ငံတွေမှာစင်မြူသားညွန်မောင်းအစိုးရသူတတ်နိုင်တဲ့လောက်ဆောင်ရွက်နေတာတချို့လိုအပ်တဲ့အချက်လေးတွေကိုထပ်ပြီးတော့ဖြည့်ဖို့ပေါ့လေဒီအမျိုးသားကောင်စီပေါ့ NCUB အနေနဲ့ဘယ်လိုဆိုတော့ဤတိုင်းဆောင်ရွက်နေပါတယ်ဘာဖြစ်လို့ဆိုတော့ဆိုတော့ကျွန်တော်ကနဦးတင်ပြတဲ့အတိုင်းပေါ့လေ DAV NDF NDLA MPU NCG ပေါ့ဒီတပ်ပေါင်းစုမန္တန်ကြီး၄တိုင်းက၄တိုင်းအနေနဲ့ပြီးနေဆက်မှာပေါ့လေဤတိုင်းဆွေးနွေးပြီးတော့ကျွန်တော်တို့အချင်းချင်းဆွေးနွေးတယ်အချင်းချင်း discussion လုပ်တယ်လုပ်ပြီးတော့ပေါ်ပေါက်လာတဲ့ကိစ္စဖြစ်ပါတယ်ဘယ်လိုဆိုတော့ဒီပေါ်ပေါက်လာတဲ့ကိစ္စကလည်းဆိုရင်အစိုးရရဲ့ပုံစံပေါ့တိုင်းသားလူမျိုးများရဲ့မိမိကြမှာမိမိဖန်တီးနိုင်တဲ့ပုံစံမျိုးပေါ့ကိုယ်ပိုင်ပြတ်ဆန်းခွင့်အပြည့်အဝရှိတဲ့ပုံအစိုးရမျိုးပေါ့အဲ့ဒါမျိုးပဲဆိုရင်တပ်ပေါင်းစုအနေနဲ့ဆွေးနွေးရတာရှိပါတယ်ဒီနောက်တစ်ခါပြည်သူတို့ကိုတရားဥပဒေနဲ့အညီနဝတနာအဖအနေအုပ်ချုပ်မှုမရှိတဲ့အတွက်ကြောင့်ဒီအုပ်ချုပ်မှုရှိတဲ့ပြည်သူလူထုကိုတရားဥပဒေနဲ့အညီအုပ်ချုပ်တဲ့ဆက်ဆံတဲ့အစိုးရမျိုးကိုဒီအမျိုးသားကောင်စီပေါ့လေအမျိုးသားကောင်စီအနေနဲ့ဆိုလို့ရှိရင်ဒီလည်းအမျိုးသားညွန်ပေါင်းအစိုးရနဲ့တွဲဖက်ပြီးတော့ဘယ်လိုဆိုတော့ပုံစံတွေပြင်ထားတာရှိပါတယ်နောက်တစ်ခါတပ်ပေါင်းစုအနေနဲ့ပြင်ထားတာရှိပါတယ်ဒီမိုကရေစီကိုအခြေခံတော့အုပ်ချုပ်ရေးစနစ်ကိုတွားဖို့လုပ်ပါတယ်နောက်တစ်ခါဒီအစိုးရမျိုးကကျွန်တော်တို့နဝတနာအဖအနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့တမရတော်မှဒီလိုတော့ကိုယ်စလေများမဟုတ်တဲ့လူခတ်မယ်လို့သူထည့်တာလေနောက်တစ်ချက်ကဝန်ကြီးလည်းဒီလိုပဲဒီလိုတော့ကိုယ်စလေများမဟုတ်တဲ့လူသူဝန်ကြီးခတ်မယ်လို့ပြောထားတယ်ဒီဘက်မှာဒီအမျိုးသားကောင်စီအနေနဲ့ဆိုရင်ပုံလောင်းထားတာကကျွန်တော်တို့ဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်ရပါလေ CRPV နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူကိုသူကမပြတ်ဘူးယူကောဝေဂျက်ကအကောင့်တဖော်ရဲ့မူကိုသူယက်တည်နေတယ်ယူကောဝေဂျက်ကအကောင့်ဖော်ရဲ့မူယက်တည်နေတဲ့အတွက်ကြောင့်ဒီပြည်သူ့တော်ကိုယ်စားလှယ်များအထက်မှနေပြီးတော့ဒီကနေဝန်ကြီးအဖွဲ့ခန့်မဲ့သဘောမျိုးရှိလို့ကျွန်တော်ထင်တယ်။နေစားမှကျွန်တော်မရှိတဲ့အတွက်ကြောင့်ကျွန်တော်ဒီကိစ္စကိုပေးစားမသိဘူး။ဒါပေမဲ့မူလီနဲ့တော့ဒါလက်ကင်ထားတာတွေ့ရတယ်။ပြည်သူ့တော်ကိုယ်စားလှယ်များအထက်ကနေပြီးတော့ဒီအစိုးရကိုထွက်ရွေးမှဖြစ်ပါတယ်။နောက်တစ်ခါတကယ်လို့နောက်တာနားဖားအောင်ဒီပြည်သူ့တော်ကိုယ်စားလှယ်များအထက်ကနေမဟုတ်တဲ့လူကိုမှစစ်တပ်ကလူတွေစစ်တပ်ကစစ်ဖို့ချုပ်ပြီးအတမရထားမယ်ဟိုဝန်ကြီးထားမယ်ဒါလုပ်နေတယ်။ဒီဘက်မှာကျတော့အဲ့ဒီမူကိုကျွန်တော်မပြတ်ဘူးလို့ကျွန်တော်ထင်တယ်။အပြင်းဆိုတော့ဒီအစိုးရရဲ့အာဏာဘယ်လိုဆိုတော့ဆိုရင်ရွေးကောက်တင်မြှောက်ပေးလိုက်တဲ့ကိုယ်စားလှယ်များဖြင့်ဖွဲ့စည်းသောအစိုးရအာဏာနဲ့ထိရမယ်ဆိုတော့မူကိုဒီဘက်ကလက်ကင်တွဲထားတာဖြစ်ပါတယ်။ဒါကြောင့်ဘယ်လိုဆိုတော့ဒီဒီရွေးကောက်တဲ့ပေါ့လေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်အခြားတိုင်းသားဒီပါတီများဒီတိုင်းသားလူမျိုးစုပါတီများရဲ့လွှတ်တော်ကိုယ်စားလှယ်ရတဲ့ပါဝင်မှာဖြစ်ပါတယ
်။ဒ
ါကြောင့်ဘယ်လိုဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုရင်ဒီနဝတနာအဖအနေဆိုလို့ဆိုရင်ကျွန်တော်တို့ဟုတ်ကိုကျမကိုဖန်တီးခွင့်လူမျိုးစုအခွင့်အရေးကိုအပြည့်အဝတည်ရှိမဲ့အစိုးရမျိုးဖြစ်မယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့။ကောင်းပါပြီခင်ဗျ။အဲ့တော့ဒီစစ်အစိုးရကလည်းပဲအခုလာမယ့်နှစ်မှာ2010ခုနှစ်မှာနော်သူတို့ကရွေးကောက်ပွဲလှုပ်တော့မယ်။ရွေးကောက်ပွဲလှုပ်တော့ဆိုတော့အချိန်ကအခုကျွန်တော်ဟိုဘာပဲပြောရဲရွေးကောက်ပွဲဘယ်တော့လှုပ်မယ်ဆိုတော့အတိအကျတော့မသိဘူး။ဒါပေမဲ့လို့2010ခုနှစ်ဆိုတော့အခုတစ်နှစ်သာသာပဲအချိန်ရှိတော့တယ်။ဒီအချိန်ကာလအတွင်းမှာဒီမိုကရေစီအင်အားစုတွေအနေနဲ့ဒီစီးပွားရေးလုံးညီညီညွတ်ညွတ်နဲ့ဒီတိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ဆက်ပြီးတော့လှုပ်ကြရမယ်လုပ်ငန်းတွေလည်းအများကြီးရှိနေတယ်။ဒါတော့ကျောင်းသားတက်မတော့ဥက္ကဋ္ဌဟောင်းဖြစ်ခဲ့တယ်နော်။လူငယ်တယောက်ဖြစ်တဲ့ကိုထွန်းအောင်ရောအနေနဲ့ရောဘယ်လိုမြင်မိလဲခင်ဗျ။ဒီကိစ္စပေါ်မှာနည်းနည်းသုံးသပ်ပြပါအောင်
။ကျွန်တော်အနေနဲ့တော့NCUB ရဲ့အစိုးရဖွဲ့မယ်ဆိုတဲ့ကိစ္စဟာအစိုးရမဖွဲ့သေးဘူးဖွဲ့ဖို့သူတို့ခုစိုင်းကျင်းနေတယ်ဆိုတဲ့အခြေအနေနဲ့ NCGUB နဲ့ MPU တို့ဒီသူတို့အစည်းအဝေးရှိတယ်ဟိုနှစ်ပတ်လည်ဟိုတော့သူတို့ပြန်လဲဟို NCUB ပြန်လဲဖွဲ့စည်းဖို့ strategy ဆွဲဖို့ပါလေအဲ့ဒီအစည်းအဝေးသူတို့လုပ်ကြမယ်အဲ့ဒီဥစ္စာနဲ့ပတ်သက်လို့ တို့ကဒီကျူပြီးတော့တို့ kitchen နဲ့ standard ကိုထုတ်လိုက်တယ်လို့ပဲကျွန်တော်ထင်တယ်နောက်ပြီးတော့တယောက်နဲ့တယောက်ဟိုတစ်ဖွဲ့နဲ့တစ်ဖွဲ့တိုက်ခါကြခိုက်ကြမယ်လို့တော့ကျွန်တော်မျှော်လင့်ဘူးဖြစ်လည်းမဖြစ်တင်ဘူးဒီချိန်မှာရှင်းရှင်းပြောရလို့ရှိရင်တော့ NCGUB ရဲ့ဟိုအစိုးရအဖွဲ့မှာလွတ်တော်ကိုယ်စားလှယ်6ယောက်လောက်ပဲရှိတယ်ဗျအဲ့တော့လွတ်တော်ကိုယ်စားလှယ်အများစုက MBU ရဲ့မှာရှိနေပြီးတော့2006ခုနှစ်မှာကျွန်တော်သွားပြီးတော့နေဆက်မှာဆွေးနွေးတော့က NCGUB ကိုကျွန်တော်အနေနဲ့တိုးချက်ဖွဲ့စည်းဖို့တင်တယ်လို့ကျွန်တော်ဆွေးနွေးခဲ့တယ်အဲ့ဒီဆွေးနွေးရဲ့နေရာမှာ NCGUB မှာတော်တော်ကိုယ်စားလှယ်တွေနေမဟုတ်ဘူးအသက်ဖွဲ့စည်းဝင်ရှိတဲ့တိုင်းသားကောင်းဆောင်လေးဟိုတိုက်ပွဲဝင်နေတဲ့ကျောင်းသားကောင်းဆောင်လေးနောက်ပြီးတော့တတ်သိပညာရှင်တွေသူ့ဖီးနဲ့သူကျွမ်းကျင်တဲ့သူတွေကိုကျွန်တော်တို့ recruit လုပ်ပြီးတော့အစိုးရအဖွဲ့ကိုတောင်းတင်ခိုင်ပါလေဆိုအပ်ဖွဲ့ဖွဲ့ဝတ်တင်လို့ကျွန်တော်အကြံပြုတာဟုတ်လွတ်တော်ကိုယ်စားအများစုကတခင်းနဲ့ထောက်ခံခဲ့တာကိုကျွန်တော်အံ့ဩစွာကျွန်တော်တွေ့ရအဲ့တော့သူတို့ရဲ့ဌာနဘယ်လိုဖြစ်လဲဆိုတော့1990 election ကနေနိုင်တဲ့လွတ်တော်ကိုယ်စားလှယ်ဒီပဲဖွဲ့ရတဲ့အစိုးရမျိုးထက်အားလုံး inclusive body ပါဝင်တဲ့မျိုးတဲ့အစိုးရအဖွဲ့မျိုးဖွဲ့ဖို့လွတ်တော်ကိုယ်စားလှယ်တွေအများစုကလည်းဒီဌာနရှိရဆိုတော့ကျွန်တော်မြင်လာခဲ့တယ်နောက်ပြီးတော့အခု NCUB ရဲ့ထုတ်ပြန်ချက်အကျ NCGUB အစည်းအဝေးမှာအဲ့ဒီအတွေးခေါ်တင်ပြီးတော့သူတို့လောက်ကြမယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ညီညွတ်တဲ့တိုင်းသားကောင်းဆောင်တွေပါဝင်ကျောင်းသားကောင်းဆောင်တွေပါဝင်တကယ်တမ်းလုံနိုင်ကြိုင်နိုင်တဲ့အရေးချင်းရှိတဲ့သူတွေကိုကျွန်တော်တို့အားလုံးစုစည်းပြီးတော့အစိုးရဖွဲ့မယ်ဆိုရင်ကျွန်တော်တို့ဟာတကယ်ပြည်ပြင်းတဲ့လုပ်ငန်းတွေကို run နိုင်တဲ့အစိုးရတခုဖြစ်လာမယ်တိတိယောက်နာဖို့တိုက်နိုင်မယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုကအခု NCGUB မှာပြဿနာကကျွန်တော်မြင်တာကသူတို့ရဲ့ main power ပေါ့လေ။သူကနည်းနေတယ်။အဲ့ဒီနည်းနေတဲ့ဥစ္စာကိုမတိုးချဲ့နိုင်ဘူး။ဖြစ်နေတဲ့ဥစ္စာကိုအားလုံးကညီညွတ်နဲ့ကိုယ့်ရဲ့အတ္တဆွဲတွေချော်မယ်၊ကိုယ့်ရဲ့မာမနာတွေချော်မယ်။ပုံကိုယ်ကြီးမကျေနပ်မှုတွေကိုဘေးဖယ်ထားပြီးတော့တန်းကြီးချစ်တဲ့စိတ်နဲ့ငါတို့တွဲလို့မှဖြစ်တော်မယ်။ဒီအချိန်မှာငါတို့မှတွဲမလို့လို့ရှိရင်ပြည်သူတွေကိုငါတို့ဘယ်လိုကယ်တင်နိုင်ပါမလဲဆိုတဲ့အသိစိတ်နဲ့ကျွန်တော်ဝိုင်းလို့ကြမယ်ဆိုရင်ဒါဒီထောင်ထဲကြနေတဲ့ရဲဘော်ရဲဘက်ဒီလူမျိုးစီချင်းနဲ့ဆိုရင်ကိုမန္နာတွေကိုအတ္တတွေချပြီးတော့ကျွန်တော်တို့လုပ်မယ်ဆိုရင်ကျွန်တော်တို့ကတကယ်တမ်းအချိန်ရသေးတယ်အဲ့လိုဖြစ်ဖို့လိုတယ် NCGUB တက်တက် NCUB တက်တက် MPU တက်တက်ကျောင်းသားအုပ်စုတက်တက်နဲ့ကျွန်တော်လုံးလုံးမရတော့အဲ့လိုလို့လို့မရလေဆိုတော့ကျွန်20ကာလဖြတ်တန်းလာတဲ့အတွေ့အကြုံယူပြီးတော့ကျွန်တော်အနေနဲ့ကတော့ညီညွတ်ရေးယူပြီးတော့လှုပ်ရှည်ခြင်းနဲ့အဲ့လိုလုပ်လို့ရှိရင်ကျွန်တော်တို့ကအင်တိုင်းအားတိုင်းနောက်ကနေပံ့ပိုးမယ်ကူညီမယ်လိုအပ်တာတွေဖြည့်ဆည်းပေးမယ်ဟိုပုံကွေတိုက်ခိုက်မှုတွေဒီချိန်မှာမရှိတဲ့တော့ဘူးနောက်ပြီးတော့ကျွန်တော်တို့တိုက်ပြည်မျက်နှာနဲ့ပြည်ပြည်နာကြည့်ဖို့လိုတယ်လို့ကျွန်တော်တော့ထင်တယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီလိုပို့ပြီးတော့ကြေကြေပြန့်ပြန့်နဲ့လှုပ်ဆောင်သွားဖို့အတွက်ဆိုတော့ဒီဒီမိုကရေစီအင်အားစုတွေအခုဆိုလို့ရှိရင်ကမ္ဘာအနှံ့မှာဟာခုနပြောလိုပဲတကွဲတပြားရောက်နေကြတယ်ဆိုတော့ဒီစီးစီးလုံးလုံးညီညီညွတ်ညွတ်နဲ့ဟာညှိနှိုင်းပြီးတော့လုတ်ကင်သွားဖို့ဆိုတဲ့ကိစ္စဟာဒီအချင်းကလည်းနည်းနေပြီဆိုတော့အကောင့်ထဲပေါ်ဖို့ဟိုလွယ်လွယ်ကူကူရှိနိုင်ပါမလားเนาะဘယ်လိုပုံစံမျိုးနဲ့လုတ်သွားမလဲကျွန်တော်တို့အသေးစိတ်ချက်လက်တွေလည်းမသိသေးရသေးတဲ့အခါကျတော့တော်တော်ကိုပဲမှန်းဆတာတော့ခက်ပါတယ်အဲ့တော့ဆရာဦးဝင်းနိုင်ကရောရှေ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဘယ်လိုမြင်လဲခင်ဗျ
ဟုတ်ကဲ့ရှင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ခြားပြီးမလို့ခြားပြီးသားဖြစ်ပါတယ်။ခုနဥထုံးအောင်ကျော်ပြောသွားသလိုလေဒီတိုက်ပွဲမှာတိုက်ရင်ဒီမူစီတိုက်ပွဲမှာတိုက်ပြီးကြာဆုံးသွားတဲ့ကျွန်တော်ရဲ့နောင်တော်ကြီးဦးဝင်းကိုပေါ့ဝင်းကြီးပေါ့နော်ဝင်းကြီးဝင်းကို SCG ပဲဝင်းကြီးဦးဝင်းကိုရှိရတဲ့ကျွန်တော်သူကအဲ့ကိစ္စတွေကဒီလိုပဲနောက်ချိန်မှာဟာလာသူ့ချက်ဖွဲ့စည်းနေဆိုတဲ့မူတွေခြားခဲ့ပြီးကြဆိုတော့ကျွန်တော်ကြားခဲ့ပါတယ်။ဒီလေးပြည်ပါတယ်သို့တော်လည်းအခုကျမှဟာခုလိုဖြစ်လာတာကလည်းခုနအခြေအနေအကြောင်းကြောင်းအရေးကြောင်းဖြစ်လာတာဒါကိုကျွန်တော်တို့ကတော့လက်သိခံနေတယ်ဟာဒါကိုစဉ်းစားဖို့အများဆုံးစဉ်းစားပြီးတော့အကောင့်တွေဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်အဲဆင်းချင်းပြောရင်တော့နိုင်ငံတကာမှာအဖွဲ့အစည်းတွေဟာလည်းတိစက်မလောက်တည်ပြီးတော့သူကဒီလက်သေးညီနဲ့ဆန်ချက်ညီနဲ့လုပ်ကြဖို့ဟိုအရှင်းလင်းစောင့်နေကြတာပါခုနပြောတဲ့အတိုင်းပဲဥမမလပြောတဲ့အတိုင်းပဲဒီဟာ MPU ကပါတယ်အခုမကြခင်မှာလည်း MPU ရဲ့ရဲတပ်အတွင်းအနေနဲ့ပြမှာ MPU ကနေပြီးတော့သူတို့ညီလာခံခေါ်လိမ့်မယ် ယ်အဲ့ဒီလကမှလည်းခုန NCGV နဲ့ပါတဲ့ဝင်ကြီးတွေအမှတ်တွေလည်းပါတယ် NCUV မှာမြို့သားကောင်စီမှာပါတဲ့အဖွဲ့ဝင်တွေလည်းပါတယ်အဲ့တော့သူတို့ဟာဒီသူကပေးထည့်တာဝန်တွေကိုဒီတကာမှာတော့ပြည်ပြည်ချက်ချက်ပြတ်ပြတ်သားသားနဲ့ထုံချက်ပြီးတော့ဒီသူဟာအဲ့ဒါသူရဲ့ခေါင်းဆောင်ဖြစ်တယ်လေဒီသူကဒီပွဲကိုဟိုခေါင်းဆောင်ဖြစ်တယ်လေဒီပွဲကိုဥဆောင်ဖြစ်တယ်လေဆိုတော့သူတို့အနေနဲ့ညီညီညွတ်နဲ့တက်သွေးသေးသားတဲ့အဲ့ဒါထုံချက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်ကျွန်တော်အင်္ဂလိပ်စကားအတိုင်းပြောရရင်တော့ဆီယံနောက်မကြသေးပါဘူး never too late ပါကျွန်တော်တို့ဟန်ချက်ညီလုပ်ခဲ့ရင်နိုင်ငံတကာမှာအဖွဲ့အစည်းတွေအားလုံးကဲသူဟောဒီဥဆောင်မှုတော့တော့သွားကြမယ်အဲ့ဒါတနေ့ကိုတယောက်တစ်ပေါင်းထည့်မယ်အနည်းဆုံးထည့်နိုင်ပါတယ်ဟာဘာလို့မဆိုဒီတိုင်းဒီမှာအဲ့လုပ်ခဲ့စားတော့နေကြတာတပေါင်းဆိုတာတယောက်တပေါင်းထည့်ရင်ဟာဗမာတမ်းပေါင်းဟာ၄၅၀၀အစမ်း7000ဆန်းလာလို့ရှိတယ်ဆိုလို့ရှိရင်ကလာဆိုပြီးဘယ်လောက်ရနိုင်မလဲကျွန်တော်ဆိုလို့ချင်းကဒီဟာတွေကကျွန်တော်စဉ်းစားရတာဖြစ်ပါတယ်အရေးကြီးတာဥဆောင်မှုကတူညီသောဥဆောင်မှုနဲ့တပေးတဲ့တရားတွေလောက်ကြလို့ပဲဒိုးတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပြောပါဦး
နောက်တစ်ချက်ကျွန်တော်ဟုတ်ကဲ့ပြောပြလိုက်နိုင်ကျွန်တော်ထပ်ပြောချင်း
ဟုတ်ကဲ့ပြောပါကုမောင်းလိုက်ပြောလိုက်ပါဟုတ်ကဲ
့အေးကျွန်တော်ပြောချင်တာကဘယ်လိုဆိုတော့ဦးတကယ်လို့ဒီတိုးချက်မဲ့ဒီအစိုးရအနေနဲ့ပေါ့လေဒီနဝတနာအဖရဲ့ပေါ့အကြမ်းဖက်မှုချင်းချောက်မှုကိုကာကွယ်ဖို့ဒါလည်းသူလုပ်ချင်တယ်အမျိုးသားပြည်နယ်တင်းမြတ်ရေးကိုတိုးမြှင့်ရလဲသူလုပ်ချင်တယ်နောက်တစ်ခါယုံကြည်မှုတည်ဆောက်ဖို့လည်းသူလုပ်ချင်တယ်ဒီဟိုအတိတ်ကဖြစ်ရမှန်ကိုဘယ်လိုဆိုတော့သူတို့အနေနဲ့ဆိုရင်နောက်တနာဖန်နဲ့အကုန်လုံးဖုံးကွယ်ထားတယ်ဒါတွေကိုသူတို့ဖော့ချင်တယ်ဒါတစ်ချက်နောက်တစ်ခါဒီတရားမျှတမှုဖြစ်အောင်ပေါ့ပွင့်လင်းတဲ့နိုင်ငံရေးတိုင်ပင်ဆွေးနွေးမှုဖြစ်အောင်ဒါတွေသူလုပ်ချင်တယ်နောက်တစ်ခါအကျဉ်းသားလွတ်မြောက်ရေးသူလုပ်ချင်တယ်နောက်နှိတ်ကိုဖိနှိတ်တဲ့ဥရီများကိုရုပ်သိမ်းပေးဖို့ရုပ်သိမ်းဖို့လည်းသူကလုပ်ချင်တယ်လွတ်လပ်တဲ့နိုင်ငံရေးလှုပ်ရှားမှုပေါ့လေဒါဘယ်လိုဆိုနမူနာပြတယ်စံပြနမူနာပြဖို့လုပ်ချင်တယ်နောက်တစ်ခါဒီနဝတနာဖမလုတ်တဲ့အတိတ်ခရရဆိုင်ကိစ္စတွေတာသူတို့မလုတ်ဘူးတတရရဲ့သူတို့လုတ်ရှင်တယ်ဒီကျွန်တော်ဒီနောက်ထပ်ဖွဲ့မယ်အစိုးရတယ်နောက်လူငင်းချမ်းသာဝင်ကိစ္စကြီးနောက်တော့ဖွဲ့စည်းပုံကိစ္စတွေမှာဆိုလို့ရှိရင်ကျွန်တော်တို့မငြင်းညှရတာလေမငြင်းမြတဲ့ဆောင်ရွက်ချက်တွေဖွဲ့စည်းပုံရေးရကိစ္စတွေမှာဟိုရင်းပေါ့နဝတနာဖအနေနဲ့ဆိုရင်တစ်ဖက်သက်ပေါ့လေဆရာနာရှင်စစ်ကြွပြုတ်ရေးအတွက်ဆောင်ရွက်တာကိုဒီဘက်ကနေပြီးတော့ဒီဖွဲ့စည်းပုံဆရာဟိုဘယ်လိုဆောင်ရွက်မယ်ဆိုတဲ့ပြုတ်ပြင်းတင်းတဲ့ဟာတွေပေါ့လေဒါတွေကသူတို့ပြင်ဆင်နေတယ်နောက်ရေကောက်ဝေးရလက်ကိုတော့သူတို့ပြက်မှာမဟုတ်ဘူး။ဒါကြောင့်ဒီဟိုဒီတန်းတည်းရဲ့ပေါ့လေနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးဒီနိုင်ငံနေတဲ့ကျမရေးအခြေအနေစသဖြင့်ပေါ့လေဒါတွေကိုကျွန်တော်တို့ပြုပြင်ခြင်းနဲ့အားပေါ်လေရှိတယ်။နောက်တစ်ခါဒီဆက်အနာရှင်ဟိုပြတ်သုံးပြီးတော့ပေါ့လေဒီမိုကရေစီစနစ်ကိုတွားဖို့ပေါ့လေလှုပ်ရှင်တဲ့ပုံစံမျိုးရှိပါတယ်။
အဲ့တော့ဒီလိုလုပ်ငန်းတွေကိုချမှတ်လုပ်ကင်ဖို့ဆိုတဲ့ကိစ္စမှာကအခုနိုင်ငံတကာလည်းအခုဆိုလို့ရှိရင်ကြည့်နေပြီအာ NCGUB ရှိပြီးသားမှာဘာဖြစ်လို့အခုဒီက NUG ကထပ်ပြီးတော့ပေါ်လာရသလဲအဲ့တော့ရှုပ်ထွေးကုန်မဲ့အခြေအနေတွေလည်းပဲတချို့ကစိတ်ပူကြတာပေါ့လေနောက်တစ်ခုကဒီပြည်တွင်းကိုစီးရုံးဖို့အတွက်ကအများကြီးကိုပဲလိုပါလေဦးမယ်နော်အခုကအချမ်းဖက်ပြီးတော့တိုက်ပွဲဝင်မယ်ဆိုတာမျိုးကလည်းပဲဒီခေတ်ဒီခါမှာမဖြစ်နိုင်တော့ဘူးအဲ့တော့ဒီလုပ်ငန်းစဉ်တွေကိုဒီအချိန်နည်းနည်းမှလုပ်ဖို့အတွက်ကဘယ်လိုစကမ်းသွားကြမလဲဆိုတာကိုအမျိုးမျိုးပဲတွေးကြတာပေါ့ကိုထွန်းအောင်ကျော်ပြောပါအောင်ခင်ဗျာ
ဟုတ်မယ်ကျွန်တော်အနေနဲ့ကတော့ဒီ NCGUB အစိုးရနာမည်ပဲဖြစ်ဖြစ် NUG နာမည်နဲ့ဖြစ်ဖြစ်နာမည်ကအရေးမကြီးဘူးအစိုးရအဖွဲ့ဒီရကူဖွဲ့တဲ့အခါမှာအဲ့ဒီအစိုးရဖွဲ့ဦးဆောင်တဲ့လူတွေမှာရှင်းရှင်းပြောရင်တော့နောက်လိုက်တွေရှိရမယ်တက်တွေရှိရမယ်တက်မရှိလို့ရှိရင်ပါတီအဖွဲ့စီအုပ်စုတွေရှိရမယ်အဲ့လိုရှိတဲ့ခေါင်းဆောင်တွေအားလုံးပါဝင်ပြီးတော့ကျွန်တော်ညီညီညွတ်ညွတ်နဲ့ကျွန်တော်တို့ဝိုင်းလုပ်ကြမယ်ဆိုရင်အဲ့ဒီအစိုးရတရားဟာအသက်ရှင်လာမယ်ရှင်သန်လာမယ်အလုပ်ဖြစ်လာမယ်အဲ့ဒါကြောင့်မလို့အစိုးရတရားမှာပြည်သူလူကိုကာကွယ်မယ်ဆိုလို့ရှိရင်နံပါတ်၁ချက်ကတက်ရှိဖို့လိုတယ်နံပါတ်2ကနေမြေရှိဖို့လိုတယ်။နံပါတ်3ကကျွမ်းကျင်တဲ့အတတ်ပညာရှင်တွေပါဝင်ဖို့လိုတယ်။နံပါတ်4ကနိုင်ငံရေးမှာအမြင်ကျေပြီးတော့ဥဆောင်ရတဲ့ခေါင်းဆောင်ကောင်းတွေလိုတယ်။အဲ့တော့နိုင်ငံတကာလက်ခံနိုင်အောင်မဟာဗျူဟာရှိဖို့လည်းလိုတယ်။နိုင်ငံရေးဥဆောင်ပါတီအဖွဲ့အစည်းခေါင်းဆောင်များအားလုံးညီညွတ်ပြီးတော့ဒီလောကညာမှာစီမံကိန်းချပြီးတော့အချိန်အကတ်နဲ့ဘယ်နှစ်လဘယ်နှစ်နှစ်မှာဘယ်လိုစီမံကိန်းအကောင်တွေဖော်မယ်ဆိုတဲ့စီမံကိန်းချလုပ်နိုင်ဖို့လည်းလိုတယ်။ကျွန်တော်ဒီမှာဖြစ်နေတဲ့ပြဿနာကငွေနောက်ကိုလိုက်တဲ့ငါးပွဲရငါးစားချတဲ့ပြဿနာတချို့အပိုင်းဒီမှာဖြစ်နေကြတယ်။အဲ့တော့တွန်လိုင်းရေးလုပ်တဲ့နေရာမှာကျွန်တော်တို့ကလုပ်တဲ့အရာကိုမလုပ်ဖက်နဲ့ငွေမရနိုင်မှဆိုလို့မလုပ်ဘူးဆိုတဲ့ဥစ္စာတွေဟိုဖြစ်တဲ့အခါကျတော့ဒီတွန်လိုင်းအတွက်ရှည်လာတာဖြစ်တယ်။ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်အင်ရှိဟာကျွန်တော်သူထုတ်ထားတဲ့အာဇာနည်တို့ညီစီအလုပ်ကိုစွန့်ခိုင်းတိုင်အောင်ဆောင်ရွက်သည်ဆိုတဲ့စာတမ်းကအင်မတန်အတိတ်ပဲသွားရတယ်ကျွန်တော်မြင်တယ်အသက်ပင်သေးပါသည်လုတ်တဲ့အလုတ်ကိုလုတ်ကိုလုတ်ရမယ်လို့သူကတိုက်တွန်းထားတယ်တော်စုက။ဒါကြောင့်မို့ကျွန်တော်ကစစ်အုပ်စုကို let him be down it and need honey, but take with Yamido. Type of change your bee. Nino Java, Wino Java, Janon in a sojourner. Then the guy type well, we need it, Pisa Malay, Janon in it. Then the guy type well, you know, jump at the Mari, look at him, use how. Then the guy type well, we need a Tonay Maria kid. The guy jump in it, not Pache, Janot debate Malay Joe Mivi, Janot Saffron Revolution Malay Joe Mivi, the Nugget Monday Malay, Louis P. or Target BB. So, DK jump in here, not Pache, do it. Janot Rua, then the guy type well, and Patelu. Loading how let them alone, mamma. Any loading how let them alone. Not don't need the amalu. Then only loading in cello domain, tabene. Non-violence ready in a paddle let them alone. Don't let them yet. A new chicken, a cello domain, so ye. Genoa, who bought. Any out wine the lobo. Sit on that in Senegal. Two chart 90 with the general tonight.
Okay, so I went out of your walk.
Okay, can of you in a canal already. But Yaro, you thought that Dima, Alan. เป็นปีย้อนไปแล้วตะตินไล่แม้ข้าวซองอ่ะไอ้อ่ะซื้ออ่ะขึ้นล่ะนี่ไอ้ซื้ออ่ะหาดิNCGเนี่ยNCGV กูป้องเนี่ยซื้ออ่ะกูขึ้นเลยถ้าเป็นจนเอาปุ๊นเนี่ยเปล่าจินน่ะไอ้แล้วปิดตัวไปไล่แกอำนาจดีมาตาวันชื่อไอ้อำนาจเนี่ยไปแล้วกูข้าวซองเนี่ยอีชิ้นๆลงข้าวซองเต็มพี่แล้วไอ้นักงานญาติมากูตะกะบาลงมาย่อมจะได้ตายินตาดิดูมิวสุดิมะมาดิอาลงหาสู้ๆนี่ไอ้ซื้ออ่ะกูข้าวเต็มพี่แล้วหรอล่ะอุ๊ซอ ဒီနေ့ပဲမနေ့ဖန်လွတ်လွတ်မြောက်ရေးအတွက်လွတ်လပ်ရေးနေ့အတွက်တကဘာလုံးနဲ့ပမာပြဲလူတွေလှုပ်တဲ့ကျွန်တော်ဒီမှာတန်ဃာတော်တွေစုပြီးတော့ပဋ္ဌာန်းညွတ်နေတယ်ပဋ္ဌာန်းတော်ကိုပါခုနှစ်ဆက်လေးနိုင်ဒီနေ့ကနေလေးနိုင်တယ်မနေ့ဖန်လေးနိုင်ထိအောင်ပဋ္ဌာန်းညွတ်နေတယ်အဲ့လိုပဲစေရောလူရောခုနကဥထောင်းညောပြောသလိုပဲတညီတညူထဲလှုပ်ကြမယ်ဆိုရင်မကြောင်ရင်ကျွန်တော်တို့လွ
ကျွန်တော်တို့ဘယ်လိုဆိုတော့အရင်ကပေါ့လေ NPU NCG အနေနဲ့ဆိုရင်အရင်ကဆိုလို့ရှိရင်ကျွန်တော်တို့ဒီကျွန်တော်တို့ဟိုပေါ့တည်ရင်းလုပ်ငန်းစဉ်ဒါချက်မှတ်ထားတာရှိတယ်။နောက်နိုင်ငံတကာလုပ်ငန်းစဉ်ဆိုတာချက်မှတ်ထားတာရှိတယ်။နောက်တော့ကမဟာမိတ်နဲ့ပူးပေါင်းဆောင်ရွက်လုပ်ငန်းစဉ်တို့ပါတပ်ပေါင်းစုပေါ့လေအမျိုးသားကောင်စီနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ပြီးတော့ coalition basis ပေါ့ဆောင်ရွက်မဲ့လုပ်ငန်းစဉ်ရှိတယ်။အဲ့ဒါကိုကျွန်တော်တို့ကအခုကဘယ်လိုဆိုတော့အင်အားဖြည့်တဲ့အနေနဲ့ပေါ့လေဒီ NPU အနေနဲ့ NPU NCG အနေနဲ့ဆိုရင်လမ်းဖွင့်ထားတာရှိတယ်ကျွန်တော်ကနော်တို့ကိုထောင်းကျော်တို့ဒေါက်တာဝင်းနိုင်တို့ပြောတဲ့အတိုင်းပေါ့လေကျွန်တော်တို့ဒီဥပဒေပညာရှင်တွေစီးပွားရေးပညာရှင်တွေနောက်တော့ကျောင်းသားကောင်းဆောင်တွေအင်အားထပ်ဖြည့်ဖို့ပေါ့လိုအပ်တဲ့နေရာမှာအင်အားထပ်ဖြည့်ဖို့ပေါ့ဒီလော်ဘီလုပ်ငန်းတွေမှာပြည်ထောင်လုပ်ငန်းစဉ်တွေမှာအင်အားထပ်ဖြည့်ဖို့ဒါတွေကျွန်တော်တို့ဘယ်လို့ဆိုတော့ဟိုအခွင့်အရေးကျွန်တော်တို့ပေးထားတာပေါ့ဗျတော်ပူပေါင်းပြီးဆောင်ရွက်ကြမယ်ဆိုတာဟိုကျွန်တော်တို့ပြင်ဆင်ထားတာရှိပါတယ်ကျွန်တော်အားလုံးဘယ်လို့ဆိုတော့တူကြီးပဲလုပ်မယ်ဆိုတာမဟုတ်ပါဘူးဘယ်လို့ဆိုတော့2030ဒီကျွန်တော်တို့ဒီနဝတနာဖတ်ဒီမတိုင်ခင်ပေါ့လေဒီရွေးကောက်ပွဲမတိုင်ခင်ပူပေါင်းဆောင်ရွက်ဖို့ဆိုတာကိုကျွန်တော်ဒီငုံချမှတ်တာရှိပါတယ
်ဟုတ်ကဲ့အဲ့တော့ခုနကကိုထောင်းကျော်လည်းပြောသွားတယ် NCGUB เนาะဒီအဝေးရောက်ဒီတော်စုမြန်မာနိုင်ငံညွန်မောင်ဆွေရအဖွဲ့မှာကလူအင်အားလည်းနည်းနေတယ်ဒါကြောင့်မလို့အခုအခါမှာဆိုလို့ရှိရင်ပြည်ပကိုရောက်လာတဲ့လွှတ်တော်ကိုယ်စားလှယ်တွေကလည်းများလာတယ်ဒီတော့ဒီမိုကရေစီအင်အားစုတွေပိုးပြီးတော့ကြေကြေပြန့်ပြန့်နဲ့လှုပ်ရှားနိုင်အောင်ဆိုပြီးတော့ဒီလိုဖွဲ့စည်းတယ်ဆိုပြီး NCUB အဖွဲ့ကနေပြီးတော့ကြေညာချက်မှလည်းပဲပေါ်ပြထားတယ်ဒီတော့ဒီလိုအခြေအနေပြောင်းလဲလာတဲ့ဥစ္စာကိုကြိုးဆိုတယ်လို့ကျွန်တော်တို့ပြောလို့ရမလားခင်ဗျာ
ဒီရပါတယ်အများကြီးရပါတယ်ကျွန်တော်ကစီလုံးလုံးလုပ်ဖို့ရလိုပါတယ်ကြိုးဆိုတယ် welcome လုပ်တယ်နှစ်ပစ်မှုမှတ်သတင်းကောင်းတစ်ခုလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုထောင်းရော
ကျွန်တော်အနေနဲ့ကြိုးဆိုတယ်ဆိုတာတဲ့ဒီNCGUB နဲ့ NCUB ခေါင်းဆောင်ကြီးတကယ်တမ်းဒုတိုက်ဆွေးနွေးပြီးတော့အာဂရကြီးခြေမဲတန်လျာကြီးခြေမဲခြေပြီးငါတို့ဘယ်လိုတွဲလို့ကြမလဲငါတို့တွဲလို့မှငါတို့ရှေ့ကိုတိုးနိုင်မယ်ဆိုတဲ့အမြင်ကိုထားပြီးတော့တကယ်တိုင်းပြည်ကိုစေတနာရှိထားပြီးလုပ်ကြမယ်ဆိုရင်ဒီအစိုးရနဲ့ရလဲပေါ်ကြအကြောင်းမရှိဘူးနော် NCGUB နာမည်နဲ့ပဲသွားသွားအဲနာမည်အစ်စ်ဖြစ်တဲ့NGU နေနဲ့ပဲတွားတွားပြန်နာမည်နဲ့ပဲတွားတွားဗျာကျွန်တော်အနေနဲ့ကျူစုတယ်ဒါမင်းနှစ်ဖွဲ့သွားပြည့်ဆိုရင်ချက်စရာလည်းကောင်းတယ်နားအဖအလူကြလည်းဖြစ်မယ်တဲ့ကျွန်တော်တို့အနေနဲ့မလိုလားဘူးကျွန်တော်အနေနဲ့မထောက်ခံနိုင်ဘူ
းချက်ဖွဲ့မသွားပါဘူးကျွန်တော်တို့ပေါင်းတော့မှာပါမကြင်မဲ့ကျွန်တော
်ပေါင်းမှုပဲပေါင်းမှုပဲကြာပေါင်းနာကိုကျွန်တော်ကကျူစုတယ်အဲပေါင်းနာကိုဖြစ်စီခြင်းနဲ့အဲ့တည်းကျွန်တော်အားပေးမယ
်ဟုတ်ကဲ့
ဟ
ုတ်ကဲ့ကျွန်တော်တို့
ပြောချင်နေတယ်ဆို
ဟုတ်ကဲ့ဥမောင်းလာပြောမြုံချုပ်လေဟုတ်ကဲ့ပြော
ပါဆိုတော့ဟိုအရင်ကပေါင်းနေတာပဲကျွန်တော်တို့တက်ပေါင်းစုမှာဆိုလို့ရှိရင်ကျွန်တော် NPU NCG ပါနေတယ်လေနောက်က DB ဆိုတာဘယ်လိုဆိုတော့ ဒီမိုကရက်တစ်မာမိတ်များအဖွဲ့ချုပ်လေအဲ့ဒါနေပါတယ်နောက်တစ်ခါအမျိုးသားညီမျိုးသားပေါင်းပူးပေါင်းပြီးဆောင်ရွက်နေတာပဲဆိုတော့ကုလသမဂ္ဂအထွေထွေကြီးလာကမြန်မာနိုင်ငံကြီးကဆောင်ရွက်ချက်မှာကျွန်တော် ethnic ဒီ ethnic nationality ပေါ့လေဒီတိုင်းရင်းသားလူမျိုးစုခေါင်းဆောင်တွေပါဝင်နေခေါ်တဲ့ lobby လုပ်တယ်ဆိုတော့ US EU lobby လုပ်တာပဲဟိုအရင်စပြီးတော့ဒီ1990ဒီနှစ်ကစပြီးတော့ကျွန်တော်တို့ဆောင်ရွက်နေပါတယ်ရှင်တကယ်အားပို့ပြီးတော့ကောင်းအောင်ပေါ့လေဒီမှာအကြောင်းသားခေါင်းဆောင်တွေအရင်ခေါ်တယ်ကျွန်တော်တို့ကျောင်းမကောင်းဆောင်ဆိုလို့ရှိရင်ကျွန်တော်တို့ဟိုအရင်ကစဉ်ဒေါက်တာကောင်းထွန်းတို့ကျွန်တော်ခေါ်တာပဲကျွန်တော်တို့ဒီဘက်ကတခြားမို့နောက်ထပ်ပို့ပြီးတော့အားကောင်းအောင်ပေါ့လေကိုထွန်းအောင်ပြောတဲ့သဘောမျိုးစီဝိုင်းပညာရှင်တွေကျောင်းသားခေါင်းဆောင်တွေကျွန်တော်တို့ဒီလုံနိုင်ကင်နေတဲ့ပညာရှင်တွေပေါ့ကျွမ်းကျင်တဲ့ပညာရှင်တွေကျွန်တော်တို့ဟိုဒီမှာအားဖြည့်ပြီးတော့ဆောင်ရွက်မယ်ဆိုရင်ပေါ့လေပို့ကောင်းပါတယ်အားလုံး unity ကမပြတ်ဘူးလို့ကျွန်တော်ထင်တယ်လေကျွန်တော်အားလုံးညှိနှိုင်းဆောင်ရွက်ကြတယ် discussion တွေရှိတယ်အကုန်လုံးညှိနှိုင်းကြတယ်ခေါင်းဆောင်တွေအကုန်လုံးညှိနှိုင်းကြတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
အဲ့ကျွန်တော်လည်းပြောနေတယ
်ဟုတ်ကဲ့ဆရာဝန်နိုင်
ကျွန်တော်ပြင်းပြပြနေခုနခေါင်းဆောင်တွေမှာပဲတာဝန်ရှိလို့အောက်ကဒီကျွန်တော်တို့အပြင်ကိုရောက်နေတဲ့ design အဖွဲ့တွေမှာလည်းတာဝန်ရှိတယ်အဲ့လိုသူတို့လုပ်နေတယ်သူတို့ကြီးကအဲ့ဒါအားကိုးနေလို့မရဘဲနဲ့တစ်ခုံးလုံးဒီ debut တဲ့သူလည်းတစ်ပြုံးကစုပြီးတော့တစ်ခုံးနဲ့ခါမှဖြစ်မယ်ဆိုတော့ကျွန်တော်မှားကြခြင်းပါလေအားလုံးကို
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်အနေနဲ့ကတော့တယောက်နဲ့တယောက် blame game မလုပ်ဖြစ်နေကျွန်တော်finger pointing မလုပ်ဖင်နဲ့ကျွန်တော်တို့လက်ညှိုးထုတ်ပြီးတောင်းတောင်းဖြစ်မတင်ကြပဲနဲ့ကိုနိုင်ဟာကိုလုတ်ပြီးတော့ညှိညို့ရေးကိုဘယ်လိုတိဆောက်မလဲငါတို့ညှိညို့အောင်ငါတို့ comment count ကဘာလဲဆိုတော့ကျွန်တော်ကြည့်ပြီးတော့ရုပ်ကြမယ်ဆိုရင်တော့ကျွန်တော်တို့ကရွှေ့နိုင်ပါတယ်ထုတ်ပြနိုင်ပါတယ်ဒါတော့ပါပဲ
ဟုတ်ကဲ့ကျွန်တော်တို့အခုရတဲ့အချိန်ပြည့်နေပါပြီခင်ဗျအဲ့တော့အခုပြောပြသွားကြသလိုပဲပေါ့နော်အခုသုံးသပ်ကြသလိုပဲဒီအရေးကြီးတာကတော့ဘယ်လိုအဖွဲ့အစည်းနာမည်ကိုပဲခံခံတော့နိုင်ငံတကာရဲ့အမြင်မှာလည်းပဲကောင်းအောင်နောက်ပြီးတော့ကိုလိုချင်တဲ့ပန်းနိုင်ဝင်လည်းရောက်အောင်တကယ်တမ်းပါဝင်ကပြကြမဲ့ပုံကိုယ်တွေနေတဲ့ကညီညီညွတ်ညွတ်နဲ့စီလုံးမှုရှိရှိနဲ့ညှိနှိုင်းပြီးတော့လုပ်ကင်သွားကြမယ်ဆိုလို့ရှိရင်တော့လေဒီဥစ္စာကအများမြင်ကျင်နေတဲ့ရလပန်းနိုင်ကိုကျွန်တော်တို့အမြန်ဆုံးရောက်နိုင်မယ်လို့ပဲယူဆရမှာပေါ့ခင်ဗျာအဲ့တော့ဒီနေ့ဆွေးနွေးပွဲစကားဝိုင်းကိုတော့ကျွန်တော်ဒီမှာပဲခေတ္တရနာပြရစေအခုလိုပါဝင်ပြီးတော့ဆွေးနွေးသုံးသပ်ပေးခဲ့ကြတဲ့အတွက်ကြောင့်ပြည်ထောင်နိုင်ငံအခြေစိုက် NLD LA အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေပြည်ထောင်နိုင်ငံဌာနကွယ်ဥက္ကဋ္ဌဒေါက်တာဝင်းနိုင်ကအပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘီလင်းအမတ်1မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥမ္မမောင်လှက်နဲ့ ABSF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မတော်ဥက္ကဋ္ဌဟောင်းဦးထွန်းအောင်ကျော်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြစေတော်တာရှင်ပေါင်းလဲကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ